ဖိနှိပ်မှုလက်ခံထုတ်ဖြစ်တယ်လို့အဝေးပန်ခံနေရတဲ့ကမ်ဘောဒီးယားကတရုတ်နိုင်ငံပုံစံအင်တာနက်ဆက်သွယ်ရေးလမ်းကြောင်း Cambodia's New China Style Internet Gateway Decry as a Repression Tool ဆိုတဲ့ခေါင်းစဉ်နဲ့ Writer Online သတင်းမှရေးသားရတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်အင်တာနက်အသုံးပြုမှုအဝင်ထွက်ဆောက်ကြည့်မှုတွေပါတဲ့တရုတ်နိုင်ငံရဲ့နီလန်းကိုကမ်ဘောဒီးယားနိုင်ငံကဒီအပတ်တည်းစတင်အသုံးပြုနေတာကိုလူအခွင့်အရေးအဖွဲ့တွေကဝေဖန်လျက်ရှိတယ်လို့ရိုက်တာသတင်းတရက်မှာဖော်ပြထားပါတယ်။ဒါကနိုင်ငံကိုကာလတရှိဦးဆောင်ခဲ့တဲ့ဟွန်ဆန်အနေနဲ့ဘယ်လိုအတိုက်ခံပြုမှုကိုမဆိုဖိနှိပ်ဖို့နီလန်းသက်တရက်ဖြစ်တယ်လို့လည်းဆိုပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာတိုင်းပြည်ရဲ့အင်တာနက်ကိုပုံမထိန်ချုပ်ခြင်းအပြင်ကမ်ဘောဒီးယားနိုင်ငံရဲ့ electronic ကုန်သွယ်ရေးနဲ့အင်တာနက်လွတ်လပ်မှုကိုရိုက်ချိုးပစ်တာဖြစ်တယ်လို့လူခွင့်ရေးလိဒါစောက်ကြီးရေးအဖွဲ့ HRW ရဲ့အာရှဒေသလက်ထောက်ညွှန်ကြားရေးမှူး Fay Robinson ကကြေညာနေ့ကပြောဆိုပါတယ်ဒီလို online အသုံးပြုမှုပေါ်ဖိနှိပ်မှုဟာကမ်ဘောဒီးယားအတွက်လိုအပ်နေတဲ့ဖိနှိပ်ချုပ်ချယ်မှုဆိုင်ရာလက်နက်ကိရိယာဖြစ်တယ်လို့လည်းဆိုပါတယ်ဗုဒ္ဓဦးနေ့ကညင်ညာလိုက်တဲ့စာမျက်နှာ17မျက်နှာရှိတဲ့အမိတ်ဒီဂရီထဲမှာတော့အင်တာနက်ဝန်ဆောင်မှုပေးသူတွေဟာသူတို့ရဲ့ဝန်ဆောင်မှုတွေကို National Internet Gateway လို့ခေါ်တဲ့အစိုးရရဲ့ Internet အဝင်ထွက်စောက်ကြီးရေးကနေတဆင့်ဖြတ်သန်းပြီးဝန်ဆောင်မှုပေးရမှာဖြစ်ပြီးတော့2022ခုနှစ် February လမတိုင်မီ12လအတွင်းလုံဆောင်ကြရမှာဖြစ်တယ်လို့လည်းဖော်ပြထားပါဗျ။ဒီလိုအဝင်ထွက်စောက်ကြီးတာဟာတရုတ်နိုင်ငံနဲ့အလားတူတူညီပြီးမကြသေးမီက American ပြည်တော်စုနဲ့ဥရောပသမဂ္ဂရောနဲ့ဆက်ဆံရေးပြတ်ရွံ့သွားခဲ့တဲ့ Cambodia နိုင်ငံအတွက်တရုတ်နိုင်ငံဟာစီးပွားရေးအရအရေးပါတဲ့မာမိတ်လည်းဖြစ်လာနေတယ်လို့ဆိုပါတယ်။ American ဒီဂရီအရ Internet ဝန်ဆောင်မှုပေးသူတွေအနေနဲ့မိမိတို့ရဲ့စစ်မှန်တဲ့အချက်လက်တွေကို Online ဖုန်းပုံစံမှာဖြည့်သွင်းရမှာဖြစ်ပြီးဒီလိုလို့ဆောင်ဖို့ပြက်ကွက်မယ်ဆိုရင်လုပ်ငန်းလိုင်စင်ရုပ်သိမ်းခြင်းနဲ့ဘဏ်အကောင့်တွေကိုလည်းထိန်းချုပ်ပိတ်သိမ်းခြင်းခံရမယ်လို့ဖော်ပြထားပါတယ်။အစိုးရပြောခွင့်ရ Face Siphon ကဗုဒ္ဓဦးနေ့ကပြောဆိုရမှာတော့ကမ်ဘောဒီးယားမှာအင်တာနက်နဲ့ပတ်သက်ပြီးတော့အမိတ်စုံတွေကမရှိခဲ့တာကြောင့်ဒီလိုအမိတ်ထုတ်ဖို့လိုအပ်တယ်လို့ယူဆတဲ့အကြောင်းဒါဟာ American နဲ့ British နိုင်ငံမှာတွေထက်အနောက်ရှက်ပေးမှုနည်းပါးတယ်လို့လည်းဆိုပါတယ်။အတိုက်ခံတဲ့ရပ်ဖက်အဖွဲ့တွေကိုနှိပ်ကွပ်နေတယ်လို့အဝေးပန်ခံနေရတဲ့ဟွန်ဆန်အစိုးရဟာအခုလိုအင်တာနက်အဝင်ထွက်တွေစောင့်ကြည့်ခြင်းကြောင့်ရလက်အနေနဲ့သူ့ရဲ့ပါတီကိုတူတူတယောက်တည်းအပဲချဲလဲနိုင်တယ်လို့သူ့ရဲ့ပြိုင်ဘက်တွေကိုလည်းတရားစွဲဆိုတာထောင်သက်တမ်းတိုးရတွေကိုလည်းပြုလုပ်သွားနိုင်မှာဖြစ်တယ်လို့ဖော်ပြထားပါဗျ။နိုင်ငံတကာလူညင်ချင်းသာကွင်းအဖွဲ့ AI ရဲ့ဒေတာဆိုင်ရာညွှန်ကြားရေးမှူး Emily Gill ကတော့အခုအင်တာနက်ထိန်းချုပ်မှုအသစ်ဟာလူအခွင့်ရေးတွေအတွက်ဘေးဆိုးကြီးပဲလို့ဆိုပါတယ်။ဒါနဲ့ဆက်ဆက်ပြီးလူအခွင့်ရေးကာကွယ်သူတွေကိုနှိပ်ကွပ်ရမှာအတိုက်ခံထောက်ခံသူတွေကိုအစုလိုက်အပြုံလိုက်တရားစွဲဆိုရမှာနဲ့နိုင်ငံရေးကျင်းသားတွေမြင့်တက်လာမှာတွေဖြစ်ဖို့ရှိနေပြီးဒါအချက်ပြခေါင်းလောင်းသမယ်လို့သူမကထက်လောင်းပြောဆိုသွားပါတယ်အပြည့်စုံတော့ www.writers.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ